အစိုးရတပ်မတော်နဲ့တနင်္ဂနွေတိခါရစေဘောဒီစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်ဖွဲ့စေဘောကခေါင်းဆောင်တွေရဲ့ထိတိစည်းဝေးကိုဒီပြီးတော့မှဒီကနေ့ကျင်းပဖို့ဆီစဉ်ထားပါတယ်။ဒီစည်းဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆောင်ဆန်းစုကြည်တပ်မတော်ကောင်ရေးဦးစီးချုပ်ဂူယုံမှုကြီးမင်းအောင်နိုင်တို့နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KNU, KNU, KNL ငင်းချင်ရေးကောင်စီ, DKDE, CNF, PNL, ALP, LDU, NMSP, RCSS နဲ့ EVSTS အဖွဲ့စေဘောကခေါင်းဆောင်တွေတယောက်ကြမဲ့လို့တင်ပြထားပါတယ်။အဲဒီကဘောဆေဘကခေါင်းဆောင်တွေကတော့ပြီးခဲ့တဲ့ရက်ပိုင်းတွေတည်းကနေပြည်တော်မှာရောက်နေကြပါပြီ။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်တို့နှစ်ဦးစလုံးပါဝင်ပြီး NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်ဖွဲ့တွေနဲ့နယ်နယ်ချင်းဆိုင်တွဲဆုံဆွေးနွေးတာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။တနင်္လာနေ့စီဝေးမတိုင်ခင်ဆင်မီလုံးကတော့ဒီဆေဘွဲတွေက၈ဖွဲ့ရဲ့ခေါင်းဆောင်တွေနဲ့ဒေါက်တာဒီမွေးဦးဆောင်တဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့နေပြည်တော်မှာအကြိုညိနှိုင်းစီဝေးပါလိမ့်မယ်။အကြိုညိနှိုင်းစီဝေးကို KNU, KNL ငြိမ်းချမ်းရေးကောင်စီနဲ့ DKB ဖွဲ့လို့ကလွဲပြီးကျန်အဖွဲ့၈ဖွဲ့ကခေါင်းဆောင်တွေတက်ရောက်တာကိုအစိုးရသတင်းစာရီမှာပါတဲ့သတင်းမှာတွေ့ရပါတယ်။